to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေသောတာရှင်များရှင်2018ခုနှစ်ဇူလိုင်လ29ရက် View American အတန်းရဲ့တင်းင်းလင်းလင်းညပဲအစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ25 32 51နဲ့လိုင်းနမီတာ190လို့ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ဒီညအစီအစဉ်လေးကိုကျွန်မအများသိအောင်ကတာဝန်တင်ဆက်သွားမှာပါ
ကျွန်မတင်ကြီးထိုက်ပါရှင်ဒီကနေ့ကျင်းပတဲ့ကမ္ဘောဒီးယားအထွေထွေရွေးကောက်ပွဲမှာတော့မရလတ်တွေကိုရေးတွက်နေကြပါပြီ။မြန်မာနိုင်ငံတဝန်ရေးကြီးမှုတွေကြောင့်လူပေါင်း 5,000 ကျော်ထိခိုက်ခဲ့ရပြီးအနည်းဆုံး 5 ဦးသေဆုံးခဲ့ရပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့အင်အားဖြင့်ငလျင်ကြောင့်သေဆုံးသူ14ဦးထိရှိခဲ့ပါတယ်။ဒီသတင်းတွေနဲ့အတူထိပ်တန်းရောက်သတင်းတွေကိုကိုရရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းရှင်တွေနားဆင်ရမယ့်တင်းင်းမီညာရဲ့ထိပ်တန်းရောက်သတင်းလှော်မှာတော့မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့မိုးများရေကြီးပြီးပြည်နယ်တိုင်းတချို့မှာမြေကြီးတွေစိုးရိမ်ရေမှန်းထက်ကိုတက်လာနေတဲ့အတွက်ဒေသခံပြည်သူတွေဘေးလွတ်ရာကိုရှောင်ရှားကြဖို့နဲ့မိုးလေဝသသတင်းတွေကိုစင်ဆက်မပြတ်နားဆင်ထားကြဖို့မိုးစလနဲ့လူကယ်ပြန်တာဝန်ရှိသူတွေကတိုက်တွန်းသတိပေးပြောဆိုလိုက်ပါတယ
်။ဒီနေ့မှာပြည်ထောင်စုဖြစ်တဲ့ငကူဖြစ်လာတဲ့မတူဘူးချင်းထန်တဲ့အချင်းတို့အတွင်းမှာအပြည့်စည်များတယ်။အဲ့ဒီဘောတရားပြောင်းလဲမှုတွေရှိလာတယ်
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြင့်အေးပြောသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်။တင်းင်းမီညာရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးဆွေးနွေးကမ်းမှာတော့မြမနိုင်ငံမှာနီးပညာတိုးတက်မှုနဲ့အတူသတင်းလုပ်ငန်းပိုင်းပြောင်းလဲနေတဲ့အခြေအနေကောင်းကျိုးဆိုးဖြစ်တွေကိုအထူးစီစဉ်ဖြစ်ဆွေးနွေးတင်ဆက်ထားပါရယ်။ဒါပြင်ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်နဲ့မြမပြည်မပေးစာများကဏ္ဍအပြင်ကဘာတလွားထူးခြားဆန်းပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါရယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထိုင်နဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်။ကမ္ဘောဒီးယားနိုင်ငံမှာခမာနီအစိုးရပြုတ်ကျပြီးနောက်ပိုင်း6ချိန်မြောက်ကျင်းပတဲ့ဒီကနေ့တင်းင်းကနေနဲ့ရွေးကောက်ပွဲမှာပြည်သူတွေမဲပေးခဲ့ကြပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်တစ်လျှောက်လုံးမှာတော့အခွင့်အရေးမမျှတမှုတွေအကြီးအကျယ်ရှိခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကတခုတည်းသောအလားအလာရှိတဲ့အတိုက်အခံ CNRP ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီကိုဖျက်သိမ်းလိုက်ပြီးနောက်မှာတော့လက်ရှိအာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကထောက်ခံမဲ့အပြတ်အသတ်နဲ့အနိုင်ရဖို့တေချာနေပါတယ်။အတိုက်အခံ CNRP ကိုဖျက်သိမ်းတာကြောင့်ရွေးကောက်ပွဲအပေါ်ထိခိုက်နေရတဲ့အထက်ပြီးခဲ့တဲ့သတင်းဖတ်ကုန်မှာအစိုးရကိုဝေဖန်တဲ့သတင်း website ပေါင်းတရားစင်ကြောကိုအစိုးရကရုတ်တရက်ပိတ်ပင်လိုက်တာကြောင့်ရွေးကောက်ပွဲအပေါ်အများယုံကြည်လက်ခံမှုအပေါ်မှာပိုပြီးတော့ထိခိုက်စေခဲ့ပါတယ်။ဒီကနေ့တင်းင်းကနေနဲ့မဲယုံနေစတင်ဖွင့်လှစ်ပြီးမကြခင်မှာပဲနိုင်ငံကို33နှစ်ကြာအုပ်ချုပ်လာခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆန်ကဇနီးဖြစ်သူနဲ့အတူဖနန်ပင်မြို့ပြင်ကမဲယုံကိုမဲပေးဖို့ရောက်လာခဲ့ပါတယ်။ဒီကနေ့စကားပြောဖို့အတွက်ဥပဒေကခွင့်ပြုမထားကြောင်းနဲ့ဥပဒေကိုလေးစားလိုက်နိုင်မှာဖြစ်ကြောင်းဝန်ကြီးချုပ်ဟွန်ဆန်ကပြောဆိုခဲ့ပါတယ်။ကမ္ဘောဒီးယားရဲ့ရွေးကောက်ပွဲဥပဒေအရရွေးကောက်ပွဲမတန်ခင်တရက်နဲ့ရွေးကောက်ပွဲရဲ့အတွင်းစုစုပေါင်း48နာရီအတွင်းစီးရုံးလှုပ်ရှားမှုတွေကိုတားမြစ်ထားတာဖြစ်ပါတယ်။ဒီတားမြစ်ချက်ကိုအစိုးရကအသုံးပြုပြီး VOE ခမာဘာသာအစီအစဉ် website အပါအဝင်သတင်း website 15ခုကိုပြီးခဲ့တဲ့သတင်းပတ်ကုန်မှာပိတ်ပင်လိုက်တာပါ။ဒါပေမဲ့အစိုးရလိုလားတဲ့သတင်း site တွေကိုတော့ဆက်ပြီးဖွင့်ပေးထားပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံလမ်ဘောက်ကျောင်းမှာပြင်းအား 6.4 မဂနီကျူရှိတဲ့ငရင်လှုပ်ခဲတာကြောင့်14ယောက်ထပ်မနေသေးဆုံးပြီးတော့162ယောက်ကျော်ဒဏ်ရာရသွားပါတယ်။ငရင်ကြောင့်အင်ဂျီထောင်နဲ့ချီထိခိုက်ပျက်စီးခဲ့ပြီးတော့အရှိလမ်ဘောက်ခရိုင်ကငရင်တန်အပြင်းထန်ဆုံးခံခဲ့ရတာဖြစ်ပါတယ်။သတင်းတစ်ခုမှာတော့အဲ့ဒီဒေသကအင်ဂျီတထောင်ကျော်ထိခိုက်ပျက်စီးသွားတယ်လို့ဆိုပါတယ်။တင်းငင်းနေမနေ့အစောပိုင်းကကဘာလက်ခီးသွားအားတွေအသွားလာများတဲ့လမ်ဘောက်ကျောင်းရဲ့မြောက်9ကီလိုမီတာအကွာမှာလှုပ်ခဲ့တာဖြစ်ပြီးတော့မရင်ကြောင့်လူတွေဟာလမ်းတွေပေါ်နဲ့ခွင့်မြင်နေတဲ့ကိုထွက်ပြေးခဲ့ကြပါတယ်။လမ်းပေါ်ကျွန်းကရင်ဂျာနီတောင်ကိုတက်နေတဲ့တောင်တသမား126ယောက်ကိုရှာဖွေကယ်ဆယ်ဖို့အတွက်ကယ်ဆယ်ရေးအဖွဲ့တွေတွားရောက်နေကြပြီးတော့အဲ့ဒီမှာနိုင်ငံသားတွေလည်းယာနဲ့ချီပါဝင်တယ်လို့ဆိုပါတယ်။ဒါပြင်နိုင်ငံသားနဲ့တောင်တသမား115ယောက်ကိုလည်းကယ်ဆယ်ထားပြီးဖြစ်တယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။မရင်ကြောင့်ပျက်စီးဆုံးရှုံးမှုအခြေအနေတွေကိုဆက်ပြီးစုံစမ်းနေတယ်ဖြစ်တာကြောင့်သေဆုံးသူအရေအတွက်လည်းထပ်တိုးလာနိုင်တယ်လို့အင်ဒိုနီးရှားဘေးဒုက္ခကယ်ဆယ်ရေးဌာနရဲ့ပြောခွင့်ရကပြောပါတယ်။ဒီငရင်ကအင်ဒိုနီးရှားအဲ့ဒီကျွန်းသားကဘာလီကျွန်းအထိပါရိုက်ခတ်မှုတွေရှိခဲ့တယ်လို့သိရပါတယ်။အင်ဒိုနီးရှားနိုင်ငံဟာပစိဖိတ်မီးတောင်ရေဝန်းဒေသမှာရှိတာကြောင့်မကြာခဏဆိုသလိုငရင်လှုပ်လေရှိပါတယ်ခင်ဗျာ
။ဇင်ဘာဘွေသမ္မတဟောင်းရောဘတ်မူဂါဘီကသူတည်ထောင်ခဲ့တဲ့ဇနူးဘီယပါတီကိုမနေ့ဖြန်တနင်္လာနေ့ရွေးကောက်ပွဲမှာ မက်ပေးမှာမဟုတ်ဘူးလို့ဒီကနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။မနက်ဖြန်ရွေးကောက်ပွဲကတော့38တာကာလအတွင်းရောဘတ်မူဂါဘီမပါတဲ့ပထမဆုံးရွေးကောက်ပွဲလည်းဖြစ်ပါတယ်။စစ်တပ်ရဲ့ဖိအားပေးမှုကြောင့်ပြီးခဲ့တဲ့နိုဝင်ဘာလတည်းရောဘတ်မူဂါဘီယာရုကနှုတ်ထွက်ခဲ့ရပြီးနောက်သူ့ရဲ့ဒုတိယသမ္မတအဖြစ်ကာလရှည်တာဝန်ယူခဲ့တဲ့အသက်
罗班布加比，他们俩亚鲁加诺特比，老板不他妈从今，凭么那片预告不进吧？不，新的金马贝，今年年底白马都加海瑞拉米罗加，都没一马。有天天早上新闻播来，老开巴的，都年呢。第三马拉的马亚鲁加新被捕，新鲜他的转。诺恩巴拉东啊，塞亚纳蒂姆加，没落阿普罗来，他们俩好阿表巴的，都一亚亚国，是你撇都格雷斯哥萨坎布，罗拉克的，说来表述这段，哈嘞，有天没耽误路，昨天到底个表述开巴的是。
อิสราเอลสุดท้ายนั้นก็วิญญาณยังดาวก็วิดีโอยังกูขังเกเรเซจอดตาปาเลสไตน์มิคลีท้องงานนี่ลุลลาบาร์เลยแต่สักคนนี้อยู่อาเฮตมีมีเนี่ยจูมาเยมีกันโดดิ่งนี่แต่หนึ่งในนี้มาท้องงานนี่ลุลลาบาร์เพียบาร์เลยตัวนั้นอุลลงท้องนั้นเชื่อชาวเมืองขังเกียร์บาร์แต่สักชาวเนี่ยจะมีอยู่จะมีมีเยสต์ตาริโกวิญญาณเดฟวิดีโอก็พิเศษจะมาละมาเปลี่ยนงานเกียร์บีโด တမီမီကိုသူရဲကောင်းဖြစ်စေခဲ့တယ်လို့အစ္စရေးသိမ်းပိုက်မှုအပေါ်ပါလက်စတိုင်းတို့ရဲ့အာခံမှုတင်ကြတဲ့ခုလည်းဖြစ်လာခဲ့တာပါနောက်ဖက်ကန်နဗီဆလာယွာကိုတမီမီပြန်လာတဲ့မှာအောင်ပွဲကျင်းပဖို့ကိုလည်းသူမကိုထောက်ခံသူတွေပြင်ဆင်ထားကြပါတယ်မနေ့စနေနေ့ရုံးကတော့ဘက်လီယမ်ဒေသတွေကသိမ်းပိုက်ထားတဲ့နောက်ဖက်ကန်ကိုပိုင်းခြားထားတဲ့နေရာမှာတမီမီရဲ့ပုံကိုရေးဆွဲမှုနဲ့ဤနိုင်င ဖန်စီရာမှာထွက်ပြေးဖို့လဲကြိုးစားခဲ့ကြောင်းအစ္စရေးနယ်စပ်ရဲတပ်ဖွဲ့ရဲ့ကြေညာချက်ကထုတ်ပြန်ထားပါတယ်ခင်ဗျာ
VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း 9:00ကနေ10:00အထိ လိုင်းဒိုမီတာ 19kHz 5533ည လိုင်းဒိုမီတာ 25kHz 7783ည လိုင်းဒိုမီတာ 32kHz 9335 နဲ့ပထမနာရီဘက်မှာ လိုင်းလမ်းမီတာ 190kHz 5905 တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ရဲ့မြန်မာပိုင်းစီစဉ်ရတဲ့တင်းကွေနေ့ညပိုင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်မြန်မာနိုင်ငံတဝန်းရေကြီးရေရှမ်းမှုကြောင့်သေဆုံးသူအနည်းဆုံး5ဦးရှိပြီးပေါင်းထက်ကြီးရေပေးရှောင်နေကြရတယ်လို့အစိုးရတာဝန်ရှိသူတဦးကိုကိုကပီ AFP သတင်းကဖော်ပြပါတယ်နိုင်ငံတဝန်းရေကြီးရေရှမ်းမှုတန်းခရယသူပေါင်း9400ကျော်ရှိတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနတာဝန်ရှိသူကပြောဆိုတာဖြစ်ပါတယ် တေဆုံးသူ5ဦးရှိကြောင်းအတည်ပြုထားပြီးတေဆုံးသူအရေအတွက်ဒေါ်လာနှိုင်းသေးတယ်လို့လည်းပြောပါတယ်။ပဲခူးမြို့နယ်ကရေပေးရှောင်စခန်းကိုမနစ်စနေနေ့ကသမရဦးဝင်းမြန့်တွားရောက်ပါတယ်။နိုင်ငံတော်ဝန်ရေကြီးရေရှမ်းမှုကြောင့်ရန်ကုန်မန္တလေးရန်ကုန်မော်လမြိုင်ယထားပြည့်စွတ်မှုကိုလည်းရပ်ဆိုင်ခဲ့ရပါတယ်။ပဲခူးတိုင်းမွန်ပြည်နယ်ကရင်ပြည်နယ်တို့မှာရေကြီးရေရှမ်းမှုတွေဖြစ်နေပြီးကယ်ဆ ကျွန်တော်တို့ရဲ့ဆွေးကြတဲ့အမှုရင်ဆိုင်နေရတဲ့အမေရိကန်ခရီးယန်သင်းအုပ်ဆရာအန်ဒရူးဘရန်ဆန်က
ကျမ်းမှာဝါရဇွဲဆွဲကြတဲ့အမှုရင်ဆိုင်နေရတဲ့အမေရိကန်ခရီးယန်သင်းအုပ်ဆရာအန်ဒရူးဘရန်ဆန်ကိုလွှတ်ပေးဖို့အမေရိကန်ဘက်ကတောင်းဆိုချက်ကိုလိုက်ရောက်ပေးမှာမဟုတ်ဘူးလို့တူရကီသမ္မတရီဂျက်တာအီအာရဝန်ကတတိပြုပြောကြားလိုက်ပါတယ်။သင်းအုပ်ဆရာဘရန်ဆန်ကိုလွှတ်မပေးရင်ပြင်ထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုနဲ့ရင်ဆိုင်ရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပ နိုင်ငံတွေကိုခီးသွားနေပါတယ်အမေရိကန်စန့်ချင်ရေးလုံဆောင်ပြောဆိုမှုတွေနဲ့တိုက်တိုက်ဆိုင်ဆိုင်သမရအော်ဒူဝန်ရဲ့အမှတ်ချက်လဲထွက်ပေါ်လာခဲ့တာပါတူရကီအနေနဲ့ဘယ်သူ့ကိုမှဒူးထောက်မှာမဟုတ်ဘူးလို့လည်းပြည်ထောင်စုဝန်ကြီးဆူလိုင်မန်ဆွိုင်လူကပြောဆိုခဲ့ပါတယ်တရားရုံးလုပ်ငန်းစဉ်အတွက်လိုအပ်ချက်အရာတင်းဟုတ်စရာဘရန်ဆန်ကိုဖမ်းဆီးထားတာဖြစ်တယ်လို့တူရကီအစိုးရကတော့အခုကံပြောဆိုခဲ့ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်သမရအာရှရက်ဂါနီကဒီကနေ့တနင်္ဂနွေနေ့မှာ Inizian Pakistan and Yan Yan Winjijo Pilarome, Iran, Imran Kango, Telephone Saturbi, Shake out Wemma, Nayamugo, Kung Yu, Wamya Chang, Yoso Gedalu, Gabum Yoroku, Layapogule, Pija Kevari, Cricket, Agaza, the Ma, Pikani, Nangayi, Lokaregu, Jaulare, Imran Kangale, Afghan Tamda, Kani, Pija Jagu, Lekan Gedalu, Pakistan Winjijo, Pit, Dawan, Lubyang Yayu, Bidden, Nak Majak and Mabe, Afghanistan
ကိုလာရောက်မဲ့အကြောင်းလေးပြန်ကြားခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကတော်မီလောင်ကျွမ်းမှုအတွင်းအဖွားဖြစ်သူနဲ့မြင်းငယ်အုပ်လို့တည်ဆုံရကြောင်းမနေ့စနေနေ့ကအတီးပြုတ်ပြီးတော့တည်ဆုံသူအရေးအတွက်လည်းငါးဦးရှိသောဖြစ်ပါတယ်။အသက်
80 မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့မိုးများရေကြီးပြီးပြည်내တိုင်းတချို့မှာတော့မြေကြီးတွေဆိုးရိမ်မှအထက်ကိုတက်လာနေတဲ့အတွက်ဒေသခံပြည်သူတွေဘေးလွတ်ရာကိုရှောင်ရှားကြဖို့နဲ့မိုးလေဝသတရင်စကားတွေကိုစင်ဆက်မပြတ်နားဆင်ထားကြဖို့မိုးစလနဲ့လူကယ်ပြန်တာဝန်ရှိသူတွေကတိုက်တွန်းသတိပေးပြောဆိုလိုက်ပါတယ်။
ဒီနေ့တိုင်းတော်လူရရှိတဲ့တိုင်းတော်လူရတဲ့ဆိုရင်တော့နှစ်ပေါင်း50နှစ်နေပြန်ပါဘောနော်ဘုံမြေရဲ့ဒီအမြင့်ဆုံးချိန်မှတ်ကိုရောက်ရှိခဲ့တဲ့အနေအထားမျိုးရှိပါတယ်။ဒါပေမဲ့ဒါဗန်းမြို့မှာဆိုရင်တော့ကျွန်တော်တို့အားပြီးခွဲတော့ဘောနော်အားပြီးခွဲတော့ဒါဆိုရင်မှအထက်မှာရှိနေပါတယ်။ဟုတ်ကဲ့။အဲ့လိုမျိုးပဲကျွန်တော်တို့ဒီပြည်နေမြေဘောနော်ပြည်နေမြေကပြည်နေမြေမှာကျွန်တော်တို့ ဆက်ပြီးတော့အစီအစဉ်လုပ်မယ့်အနေအထားရှိပါတယ်
။ဒါကြောင့်ဒီလိုမြေရေလွှမ်းမိုးမှုနဲ့ရေတိုက်စားမှုကြောင့်မြေပြိုကျမှုဖြစ်နိုင်တဲ့ဘေးအန္တရာယ်ကျရောက်နိုင်တဲ့နေရာတွေကနေပြီးတော့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကဒေသခံတွေကိုအရေးပေါ်ရွှေ့ပြောင်းခိုင်းတယ်ဆိုရင်ပြည်သူတွေဘက်ကလိုက်လာပြီးတော့အများဆုံးရွှေ့ပြောင်းကြဖို့နဲ့မတန်ရှင်းတဲ့ရေတွေကနေတဆင်ရတတ်တဲ့ကူးစက်ရောဂါတွေကိုအထူးသတိထားကြဖို့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးကလည်းသတိပေးပြောဆိုပါတယ
်။ဒီနှစ်မှာပြည်ပထဏဖြစ်တဲ့ငဘူဖြစ်တာနဲ့မတူဘူးကျင်းထန်တဲ့အချင်းတို့အတွင်းမှာပြည့်စည်များတယ်အဲ့သဘောတရားပြောင်းလဲမှုတွေရှိတာတဲ့အဲ့ပြောင်းလဲမှုတွေရှိလာတာကိုပြည်သူကဟိုငါအရင်တော့လည်းဒါဖြစ်နေကြရည်ကြီးတဲ့နေရာနဲ့ဒါငါရည်ကြီးနေကြပဲလို့ဒီလိုမရဘူးအခုတခါရည်ကြီးတာဒီအန္တရာယ်ရှိသောရည်ကြီးခြင်းနဲ့ဖြစ်နိုင်တယ်ဆိုပြီးတော့ဟိုပို့ပြီးတော့တွက်ထားဖို့လိုတယ်လို့ပို့ပြီးတော့တွက်ထားဖို့လိုတဲ့အတွက်ကြောင့်ဘုရားတော်ကပြောသလိုရှောင်ရှားမယ့်အရာတွေကြိုတင်လုပ်ထားမယ့်အရာတွေမှာနှောက်နှီးလို့မရဘူးခင်ဗျအဲအဲ့ဒီဟာလေးကိုတော့ကျွန်တော်ပြည်သူတွေကိုပြင်းစကားပါခြင်းနဲ့
နိုင်ငံတော်ပြည်သူတောင်းတဲ့ချီရေဘေးတည်နေချိန်မှာတော့ဒုတိယသမ္မတဦးဟင်နရီဘန်တီယူဦးဆောင်တဲ့အမျိုးသားသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီကလည်းဦးဆောင်ပြီးတော့အရေးပေါ်ကူညီကယ်ဆယ်ရေးတွေဆောင်ရွက်ပေးနေပေမဲ့လို့ရေဘေးတည်ပြည်သူတွေအတွက်ထိရောက်တဲ့ကူညီကယ်ဆယ်ရေးတွေကတော့အရေးပေါ်လိုအပ်နေတဲ့အနေအထားဖြစ်ပါတယ်ရှင်
။နောက်ဆုံးဝင်ဆက်တဲ့မိ мян ထားတာပါ။အခုဆက်ပြီးတော့တနင်္ဂနွေညရဲ့ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြမအေးဆွေးနွေးခန်းကိုအရင်ဆုံးတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံမှာနှီးပညာတိုးတက်မှုနဲ့အတူသတင်းလုပ်ငန်းပိုင်းပြောင်းလဲနေတဲ့အခြေအနေကောင်းကျိုးဆိုးဖြစ်တွေကိုမတ်စုမြတ်မွန်ကအပိုင်း၃ပိုင်းခွဲပြီးအထူးစီစဉ်ဖြစ်တင်ဆက်ပေးနေပါတယ်ဒီကနေ့ထုတ်လွှင့်ပေးမယ့်တတိယပိုင်းမှာတော့နှီးပညာအပြောင်းလဲကြောင့်မကြခင်အနာဂတ်မှာသတင်းမီဒီယာဖြန့်ဖြူးမှုအပိုင်းဘယ်လိုပြောင်းလဲမှုတွေထပ်ဖြစ်မလဲဆိုတာကိုတင်ပြထားပါတယ်နှီးပညာအပြောင်းလဲတက်ရောက်မှုပေါ်လေ့လာနေသူတွေသတင်းမီဒီယာလုပ်ငန်းလုပ်နေကြသူတွေမိပညာတိုးတက်ရေးပံ့ပိုးနေသူတွေမိပညာအခြေခံဝန်ဆောင်မှုပေးနေသူတွေကိုတွေ့ဆုံမေးမြန်းပြီးမတ်စုမြတ်မွန်စီစဉ်တင်ဆက်ပေးထားပါတယ
်ဒီနေ့ခင်မှာကိုနဲ့မကွာတည်သွားနိုင်တဲ့စမတ်ဖုန်းတွေကြောင့်သိချင်သမျှသတင်းအချက်အလက်တွေကိုအချိန်မရွေးနေရာမရွေးသိရအောင်လို့လုပ်နိုင်နေပါပြီသတင်းဌာနတွေဘက်ကလည်းသတင်းတွေကိုအချိန်နဲ့တပြေးညီပေးနိုင်ဖို့အတွက်ပို့ပြီးတော့မှအားထုတ်လုပ်လာကြပါတယ်။သတင်းပေးသူတွေဘက်ကရောသတင်းရယူသူတွေဘက်ကပါဒီအွန်လိုင်းကိုအဓိကအားကိုးလာကြတဲ့အတွက်အသစ်အသစ်ပေါ်နေတဲ့နည်းပညာတွေကိုသတင်းဌာနကြီးတွေဘက်ကမျက်ခြေမပြတ်စောင့်ကြည့်အသုံးချဖို့လိုအပ်လာပါတယ်။ဒီလူဦးရေတရားရဂိုင်းနှုံးနီးပါးလုံးအင်တာနက်ချိတ်ဆက်ဆက်သွယ်သုံးနေကြတဲ့မြန်မာနိုင်ငံမှာနည်းပညာပြောင်းလဲမှုကြောင့်မလို့မကြခင်အနာဂတ်ကြရင်သတင်းမီဒီယာဖြန့်ဖြူးမှုပိုင်းဘလို့အပြောင်းလဲတွေဖြစ်လာမလဲဆိုတာကိုအခုအစီအစဉ်မှာကြည့်ကြရအောင်ပါရှင်။
New media လို့ပြောတဲ့ online ပေါ်ကနေ platform မျိုးစုံတုံးပြီးတော့သတင်းဖြန့်ဖြူးတာကိုနိုင်ငံတကာမှသာမကမြန်မာနိုင်ငံမှာလည်းလုပ်နေကြပါတယ်။သတင်းဌာနတွေဘက်ကသတင်းတွေကိုအခုလိုပုံစံမျိုးစုံနဲ့ဖြန့်ဝေနေကြတဲ့အထက်မှာရုပ်သံသတင်းပုံစံနဲ့ပေးတာကပိုပြီးတော့ထိရောက်လာတယ်လို့ Blue Ocean Operating Management Company ရဲ့ဥက္ကဋ္ဌဦးထွန်းထွန်းနိုင်ကပြောပါတယ်။ Blue Ocean Company ကမြန်မာနိုင်ငံမှာလူသိများတဲ့သတင်းဌာနကြီးတွေရဲ့သတင်းတွေကိုပုံစံမျိုးစုံနဲ့ smartphone တွေစီပို့ပေးနေတဲ့နည်းပညာဝန်ဆောင်မှုကုမ္ပဏီတစ်ခုဖြစ်ပါတယ်
။အဓိကတော့ကျွန်တော်တို့ကဒီတော်တော်များများလည်းစီမီဒီယာတွေမှာ social media တွေဒီ group page တွေရှိကြတယ်ပေါ့။ page ကတော့အထူးဆုံးပါ။နောက်တစ်ခုကတော့ပါလဲဆိုအခုနောက်ပိုင်းမှာဒီ web tv တွေလောက်လာကြတယ်ပေါ့။ web tv လောက်လာကြတဲ့အခါကျတော့ဒီမှာရှိတဲ့ local media တွေလည်းဒီတချို့ media တွေဆိုလို့ရှိရင်ဒီတို့ရဲ့ tv viewer ပေါင်းအတန်းနဲ့ရှိချည်တယ်။ဆိုတော့အခုနောက်ပိုင်းကတော့ကျွန်တော်ခင်တာကတော့ဒီနောက်ပိုင်းဒီခေတ်စားလာတာကတော့ TV web TV ကိုပိုခေတ်စားလာပါတယ်အထူးသဖြင့်အရင်တော့ကတော့ကျွန်တော်တို့ကအင်တာနက်ဈေးကြီးတဲ့အတွက်ကြောင့် TV ကိုအင်တာနက်ပေါ်ကသိမ်းမကြည့်ကြအောင်အခုကတော့အင်တာနက်ကလည်းတော်တော်လေးဈေးပေါ်လာတဲ့အတွက်ကြောင့် mobile ပေါ်ကနေပြီးတော့ဒီ media ကို TV program နဲ့ကြည့်တဲ့ဟာတွေကတဖြည်းဖြည်းများလာပါတယ်ခင်ဗျဟုတ
်ဒီပညာပြောင်းလဲလာတာရောပရိသတ်တွေဘက်ကသတင်းကိုချက်ချင်းသိချင်တဲ့အခြေအနေမျိုးပြောင်းလဲလာတာကြောင့်မှနောက်၃နှစ်ဆိုရင်သတင်းမီဒီယာတွေရဲ့သတင်းပေးမှုပုံစံကရောဘလို့ပြောင်းလဲသွားနိုင်ပါသလဲကိုကြည့်ကျင်တဲ့အချောင်းရကိုကိုကြည့်ကျင်တဲ့အချိန်မှာရွေးချယ်နိုင်မဲ့ video on demand ပုံစံတွေပို့ပြီးတော့ခေတ်စားလာလိမ့်မယ်လို့မြစီမမီဒီယာ group ရဲ့ editor ချုပ်လည်းဖြစ်ဦးဆောင်ညွှန်ကြားမှုလည်းဖြစ်တဲ့ဦးစိုးမြင့်ကခန့်မှန်းထားပါတယ
်ကျွန်တော်တင်တဲ့ဒီလက်ရှိ traditional media လို့ပြောတဲ့ခုနကလိုပေါ့နော်ဟိုပုံနှိပ် website လည်းအတိုင်းအတာတစ်ခုထိဟိုအခုက traditional အောင်ဖြစ်လာပြီစတော့ new media ပေါ့ပြီးကြတဲ့ဆယ်နှစ်လောက်က website ဆိုတာ new media ပေါ့နော်အခုက website က traditional media ဖြစ်သွားပြီးတော့ social media က new media ဖြစ်လာတယ်ပေါ့နော်အဲပြီးတော့ TV ပေါ့ဒါတွေဆက်ရှိနေဦးမှာပါဒီကလေး3နောက်နှစ်5နှစ်3နှစ်ရှိနေဦးမှာပါအဲဒါပေမဲ့သူတို့ဘလို့ပုံစံမျိုးနဲ့ရှိမယ်ဆိုတဲ့ဟာသူတို့ဘလို့ content တွေရှိဆိုတော့မေးခွန်းပဲရှိမယ်ဒါပေမဲ့တစ်ဖက်မှာလည်းလူတွေကဘလို့ဟာမျိုးအထူးသဖြင့်မြန်မာပြည်ရဲ့အနေအထားပေါ့မြန်မာပြည်ရဲ့အနေအထားဆိုတာဥပမာဖြင့်ကျွန်တော်တို့ internet speed ပေါ်မှာမူတည်သလိုဟို smartphone internet penetration content အဲ့လိုအကြောင်းအရာတွေမှာမူတည်ပြီးတော့လူတွေကတော့ဘလို့ပဲဖြစ်ဖြစ် video on demand လို့ခေါ်တဲ့ကိုကြည့်ခြင်းတဲ့ဟာကိုကိုကြည့်အချိန်ကြီးကြည့်နိုင်တဲ့ဟာမျိုးပို့ပြီးတော့လုပ်လာမှာအဲ့တော့ဘလို့လဲဆိုဥပမာပြန်အခုဆိုရင် iFlix တို့ Netflix တို့ရှိတယ်အဲ့လိုမျိုး modern စမ်းစမ်းအဲ့လိုမျိုး content တွေကဒါမြန်မာပြည်သူတွေပို့ပြီးတော့လဲမြန်မာပြည်သူတွေပို့ပြီးတော့ရွေးချယ်ချင်လာလိမ့်မယ်သူတို့ကြည့်ခြင်းတဲ့ဟာကိုအချိန်ကြီးကြည့်နိုင်တယ်အဲ့ဒီအချိန်မှာကိုက content ကိုရှိနေဖို့ပဲအရေးကြီးတယ်ကျွန်တော်တို့သူတို့ကိုသူတို့က24နာရီထိုင်ကြည့်နေမှာလည်းမဟုတ်သလိုသူတို့ဟိုဘယ်အချိန်မှကြည့်တယ်ဆိုတာလည်းကိုမမှန်းနိုင်ဘူးသူတို့ကြည့်ခြင်းတဲ့အချိန်သူတို့ကြည့်ခြင်းတဲ့ content ကိုပေးနိုင်မယ်ဆိုတဲ့ခက်ကဒါ3-4နှစ်အတွင်းမှာရောက်မှာအဲ့ဒီဟာကိုပေးနိုင်မှုအရေးကြီးတာပါပဲ
မြန်မာနိုင်ငံမှာလက်ကိုက် smartphone သုံးသူတွေဘက်က data အသုံးပြုမှုပိုများလာတာကြောင့်လဲ online ပေါ်မှာ video content တွေပို့ပြီးတော့များလာလိမ့်မယ်လို့ဦးထွန်းထွန်းနိုင်ကမြင်ပါတယ်
အဓိကတော့ဒီ technology ကအမြဲတမ်းကြောင်းနေတယ်နောက်တစ်ခုကတော့ဘာလဲဆိုတော့ဒီ mobile အသုံးပြုပြီးရဲ့ demand တွေပေါ့နော် demand ကအရင်များလာတယ်ဟိုအရင်တော့ဆိုရင်ကျွန်တော်တို့ကဒီ mobile phone မှာဒီ SMS တို့ဒီဟာတို့ပဲပါတယ်ပေါ့နော်အခုနောက်ပိုင်းကじゃ data သုံးတဲ့ rate ကအရင်များလာတယ် mobile operator တွေကအစားမလုပ်လာလဲဆိုတဲ့အခါ data ကိုတူတူပြီးတော့ promotion တွေပေးလာကြတယ်ဥပမာဒီ phone ပြောတာနဲ့ SMS ပို့တာမဟုတ်ပဲねဥပမာ data ဘယ်လောက်ဝယ်ရင်ဘာပေးမယ်လို့ညပေးမယ်လို့ပေါ့နော်ဆိုတော့ကျွန်တော်တို့အနေနဲ့မြင်လာတော့ဘာလဲဆိုတော့နောက်3နှစ်မှာကျွန်တော်တို့ကဘာလဲဆိုတော့ဒီ data တွေဈေးပေါ်လာတဲ့အတွက်ကြောင့် video တွေ content တွေပိုများလာပါတယ်နောက်တစ်ခုကတော့ဘာလဲဆိုတော့ကျွန်တော်တို့ကအခုတော်တော်များများကဒီ Facebook ကလည်း live channel တွင်တဲ့အတွက်ကြောင့်တချို့ media တွေဆိုလို့ရှိရင် live channel တွေဖြစ်လာပြီဆိုတော့ဟို live ဟိုတွင်တဲ့အတွက်ကြောင့်ကျွန်တော်တို့ user တွေကလည်းပို့ပြီးတော့ live ကိုကြည့်လို့ရတယ်ပေါ့တော်တော်များများကအခုဘာဟို video ဒီဟို pre post အပြင်ကို live တွင်တဲ့ media တွေများလာပါတယ်ခင်ဗျဆိုတော့အထူးသဖြင့်ကျွန်တော်တို့ကဒီ video နဲ့ live ကနောက်ဒီ2-3 minutes အတွင်းမှာတကယ် future ကျွန်တော်တို့ဖြစ်လာနိုင်မှာပါခင်ဗျဟာ
လက်ရှိမြန်မာနိုင်ငံမှာကဤပညာပြောင်းလဲမှုဟာအစပဲရှိသေးပြီး digital media ဘိုင်းမှာနောက်အများကြီးတိုးတက်ပြောင်းလဲလာနိုင်သေးတယ်လို့ဤပညာဘိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်ဒီယာရဲ့ CEO Jess Peterson ကတော့တွက်ပါတယ်
When you work at Pandia, what we very often feel, and I think all my colleagues...
ကျွန်တော်ပန်ဒီယာမှာကျွန်တော်တို့မကြာခဏပြောပြသလိုတခြားလုပ်ဖော်ကံဘက်တွေလည်းလာတူခံစားရတာကဒီမှာကျွန်တော်တို့ကြီးမားတဲ့ပြောင်းလဲမှုကြီးရဲ့အစသေးသေးလေးကိုပဲမြင်ရသေးတယ်ဆိုတော့ပါမြန်မာနိုင်ငံမှာ digital media တွေ digital စနစ်ပုံစံ platform တွေကအခုမှစတဲ့ဆင်ပဲရှိနေပါသေးတယ်ကျွန်တော်တို့လိုမျိုးအဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းတွေစားသုံးသူတွေအားလုံးအတွက်ပိုသိအောင်လို့တက်အောင်လို့လေ့လာစရာတွေအများကြီးရှိနေပါသေးတယ်ဒီပညာသုံးပြီးတော့သတင်းတွေဖြန့်ဖြူးပေးနိုင်မဲ့နည်းလမ်းတွေကလည်းဒုနဲ့ဒီပါမြန်မာနိုင်ငံကလူဦးရေ100ရာခိုင်နှုန်းနီးပါအင်တာနက်ချိတ်ဆက်ဆက်သွယ်ထားကြပါတယ်ဒေသတွင်းမှာရှိတဲ့တခြားနိုင်ငံအတော်များများတက်ကိုအများကြီးတာပါတယ်အဲ့ဒါကလူရစီကိုအချက်လက်တွေပို့ပေးနိုင်ဖို့တိတ်ကိုခိုင်မာတဲ့အခြေခံကောင်းဖြစ်ပါတယ်ရှိလာမဲ့စင်ကုန်မှုကတော့အွန်လိုင်းပေါ်မှာရှိလာတဲ့ကအကောင်းဆုံးအကြောင်းအရာတွေကိုလူရစီကိုဘယ်လိုမျိုးအထောက်အဆုံးပို့ပေးနိုင်မလဲဒီဂျစ်တယ်ဤပညာသုံးလာကြတဲ့မျိုးဆက်သစ်တွေကိုသူတို့အတွက်သုံးဝင်မဲ့အချက်လက်တွေရှာတတ်အောင်လို့ဘယ်လိုသင်ပေးရမလဲဆိုတာပါတိတ်ကိုစိတ်လှုပ်ရှားဖို့ကောင်းပါတယ
် online ကိုအဓိကထားတဲ့ digital media တွေပိုအားကောင်းလာမယ်ဆိုရင်ပုံနှိပ်ထုတ်ဝေတဲ့ print media တွေရဲ့အခမ်းကဏ္ဍကရောဘယ်လိုဖြစ်လာနိုင်ပါသလဲ information matrix company ရဲ့အမှုဆောင်အရာရှိချုပ်ဦးတောင်စုငင်းကတော့ media သမားတွေအနေနဲ့အသက်ထွက်လာမဲ့ဤပညာနဲ့မျက်ခြေမပြတ်ဖို့သာအရေးကြီးတယ်လို့ပြောပါတယ်
ဒီကမ္ဘာလုံးမှာဒီ media trend ကဒီတိုင်းပဲသွားနေတာဆိုတော့ကျွန်တော်တို့လည်းထူးခြားပြီးတော့စန့်ကြည့်ပြီးတော့ရပ်တည်နေမှာတော့မဟုတ်ဘူးအဲ့တော့ဒီ digital ကိုသွားတာတော့သွားမှာပဲဒါပေမဲ့ကျွန်တော် media သမားအနေနဲ့အထူးသဖြင့်ဒီ media ဒီ owner တယောက်အနေနဲ့ပေါ့နော်ကျွန်တော်မြင်တာကကျွန်တော်တို့ဟာဒီပုံနှိပ် media လုပ်နေတယ် digital media လုပ်နေတယ်လို့ခံယူတာဖြစ် media လုပ်နေလို့သာခံယူပြီးတော့ဟိုအခုဒီနေ့ဒီခေတ်မှာဟိုပုံနှိပ်လားဒီ radio လားဟိုလားနောက်ကျရင်လည်းမပြောနိုင်ဘူးမနောက်9နှစ်ဆိုရင်ကျွန်တော်လုံးဝမစင်းစားသေးတဲ့ဤပညာအသစ်တစ်ခုပေါ်လာပြီးတော့မှ augmented reality လိုမျိုးဖြစ်သွားမယ်။ဟိုသတင်းစင်ညာတိုင်းအဲ့ဒီသတင်းစင်ညာသူကကိုယ့်ရှိမှာမက်တဲ့ရက်ပြီးတော့ပြောနေဆိုတဲ့ပုံစံမျိုးဖြစ်သွားမလား။အဲ့ဒီဟာကြားရမှာလူတွေကနားထောင်မလား။အဲ့ဒါကျွန်တော်တို့ပြောနိုင်လို့ဆိုတော့ဟို media သမားတွေအနေနဲ့ကတော့ဟို technology ဤပညာကိုအများအားဟိုနားဆင်တာပါမျက်စိဖွင့်တာပါဒီအသက်အဆန်းတွေကိုနိုင်ငံသားမှာဖြစ်နေတာတွေလေကိုယ့်စီကိုအချိန်နဲ့တပြေးညီကအခုကဒီငယ်စည်းကြတာမရှိတော့ဘူးလေအဲ့တော့အမေရိကန်မှာဖြစ်တဲ့ဟာလေနောက်နေ့ရန်ကုန်မှာကျွန်တော်ကဖြစ်လို့ရနေပြီဆိုတော့ဒါကိုအများအားမျက်စိဖွင့်ထားဖို့လိုပါတယ
်ပြောင်းလဲနေတဲ့ဤပညာနဲ့အနှီးသတင်းတွေပေးနိုင်ဖို့သတင်းဌာနတွေဘက်ကပြင်ဆင်ထားဖို့လိုတဲ့အထက်မှာသတင်းစုံကိုတခါတည်းပေးတာထက်မတူတဲ့သတင်းကဏ္ဍအလိုက်ခွဲပြီးပေးတာကအများကြီးပိုထိရောက်လိမ့်မယ်လို့ Jess Peterson ကထောက်ပြပါတယ်
Well, I think one of the big opportunities that comes with such a rapid adoption of technology is
ဆက်မန့်ပြောင်းလဲနေတဲ့နည်းပညာကိုအသုံးချတဲ့နေရာမှာခွင့်လန်းကောင်းကြီးတစ်ခုကသတင်းရယူကြသူတွေရဲ့စိတ်ဝင်စားမှုပေါ်လိုက်ပြီးတော့သတင်းတွေကိုတိကျခွဲထုတ်ပြီးပေးနိုင်တာပါ။သတင်းချက်လက်မျိုးစုံကိုတစ်စုတစ်စီးနဲ့ပေးလိုက်တာမျိုးတဲ့စိတ်ဝင်စားသူအပေါ်လိုက်ပြီးတော့သူတို့စိတ်ဝင်စားမယ့်အကြောင်းအရာတွေကိုတတ်တတ်စီခွဲပေးတာမျိုးလုပ်နိုင်ပါတယ်။ပထဝီဒေသရရတဲ့မဟုတ်ဘူ
စချင်တယ်ဆိုရင်သတင်းတံပိုးရှိတဲ့တုံးသက်တင်ပြချက်မျိုးကလည်းအရေးကြီးတယ်လို့ဦးထွန်းထွန်းနိုင်ကအကြံပေးပါတယ
်အဓိကတော့ဗာလဲဆိုတော့ကျွန်တော်တို့ကဒီပြင်းမီဒီယာနဲ့ပြပမီဒီယာနှစ်ခုခွဲလိုက်တာပေါ့မှာ VOA ဆိုရင်ကျွန်တော်တို့ကပြပမီဒီယာလို့ကျွန်တော်တို့ကပြောလို့ရတယ်ပေါ့နော်ဆိုတော့ကျွန်တော်တို့အဓိကတော့ဒီမှာတွေ့ရတဲ့ဟာကဗာလဲဆိုတော့ reach နဲ့ဟိုချက်ချင်းရဖို့ဟာတော်တော်များများသတင်းမီဒီယာတွေမှာအရေးကြီးပါတယ်တခုခု technique ဆိုလို့ရှိရင်အဲ့ဒီရောချက်ချင်းသွားနိုင်ဖို့ချက်ချင်းရောက်ဖို့ပေါ့နော်ဆိုတော့ဟိုတော်တော်များများတချို့မီဒီယာတွေဆိုလို့ရှိရင်ဒီမှာ i report လို့ဟာမျိုးတွေလောက်လာကြတယ်ဆိုတော့ဟိုကြရောက်ကအနည်းဆက်တဲ့လူကနေပြီးတော့အဲ့ဒီမီဒီယာဌာနကိုချက်ချင်းပို့ပေးလိုက်မီဒီယာဌာနကဒါကိုအတည်ပြုပြီးမှပြီးတော့ပြန်ပြီးတော့ဟိုပြန်လောက်တာမျိုးလို့ပေါ့နော်ဆိုတော့ဒါကတော့လုံးလို့ရတယ်လို့တခုကျွန်တော်တို့စီမှာနောက်ဘာလိုနေတာလဲဆိုတဲ့အခါတကယ့် professional media တွေကနေပြီးတော့သုံးသက်ချက်တွေလိုတယ်ဆိုတော့ news ကတော့ everywhere is news ဒါပေမဲ့အဲ့ဒီ news ကနေ့တိုင်းနဲ့မိနစ်တိုင်းမှာသတင်းတွေဖြစ်နေတာပဲဒါပေမဲ့ကျွန်တော်တို့ကဘယ်လိုဟာမျိုးကိုဒီလိုမျိုးဒီပြပမီဒီယာတွေကနေပြီးတော့လိုအပ်လဲဆိုတဲ့အခါကျတော့ဥမာကျွန်တော်နှစ်ကုန်သွားလဲဆိုတနည်းအတွင် review ဥမာနိုင်ငံရေးစီးပွားရေးလူမှုရေးကျန်းမာရေးပညာရေးအဲ့ဒီကဏ္ဍတွေမှာ recover story လို့ဟာမျိုးတွေပေါ့နော်ဆိုတော့အဲ့ဒါမျိုးတွေများများလုပ်ချင်အားဖြင့်မြန်မာနိုင်ငံမှာရှိတဲ့လူတွေကဗဟုသုတပူရနိုင်ပါမယ်ဆိုတော့ up to date သတင်းတွေလည်းသူဘယ်နေရာမှာရှာလို့ရတယ်အဲ့လိုမျိုးဒီလိုမျိုးဒီ story နဲ့ဒီလိုမျိုးရေးတဲ့ဟာမျိုးကြတဲ့အခါကျတော့တောင်တန်မီဒီယာလေးတွေမလုတ်ပြနိုင်ကြအောင်ဆိုတော့ဒီနိုင်ငံသားမီဒီယာတွေအနေနဲ့အဲ့လိုမျိုးတွေများလုတ်ပြနေတော့ကျွန်တော်တို့တန်ပြီမှာရှိတဲ့လူတွေအတွက်ဗဟုသုတပူရနိုင်တယ်အဲ့ဒီ information တွေပူရနိုင်တယ်ပေါ့ဟုတ်
သတင်းပိုင်းနဲ့ပတ်သက်ရင် smartphone တွေရဲ့အခမ်းကဏ္ဍကရောနောက်3နှစ်လောက်အတွင်းမှာဘယ်လိုဖြစ်လာအောင်မှာပါလဲ
အဓိကအရေးကြီးတယ် smartphone မျိုးစုံမှာအရေးကြီးတယ်နေရာလုံးတဲ့ပုံမှာနံပါတ်1ကတော့ရေကူးရေးမှာတော့ smartphone နေရာအရေးပါလာလိမ့်မယ်အခုလည်းပါနေပါပြီရေကူးရေးနောက်တော့ပို့ဆောင်ရေး content တခုကိုချက်ချင်းပို့တဲ့ဟာမျိုးเนาะရေကူးရေးပို့ distribution production distribution အဲ့မှာ plus smartphone ကတော့ multi purpose use smartphone တွေပို့ပြီးတော့ဟုတ်ပါလားလေမဲ့ဓာတ်ပုံဗီဒီယို text အပြင်ကျွန်တော်တို့အခုဆိုရင်ကျွန်တော်တို့ဘာလို့ဘာကိုလုပ်မလဲဆိုတော့ကျွန်တော်တို့ smartphone မှာပဲ digital tv channel ကို internet မသုံးဘဲနဲ့ digital tuner တက်ပြီးတော့ကြည့်လို့ရတယ်ဆိုလိုတာက smartphone တစ်ခုဝယ်တာနဲ့အကုန်လိုအပ်မျှော်လင့်နေတယ်အဲ့တော့ smartphone တွေရဲ့ဒီ multiple use ကပုံပြီးတော့များလာလိမ့်မယ် smartphone တွေအခုတည်းပုံများလာလိမ့်မယ်
smartphone တွေကြောင့်ဒီသတင်းဖြန့်ဖြူးတဲ့ပုံစံသတင်းရယူတဲ့ပုံစံတွေပြောင်းလဲလာခဲ့သလိုသတင်းမှာသတင်းတုပြဿနာတွေလည်းရှိလာနေပါတယ်။ဒါပေမဲ့ဒီ smartphone တွေကြောင့်ပဲသတင်းလုပ်ငန်းတွေဘက်ကထိရောက်တဲ့သတင်းပေးမှုတွေပို့ပြီးတော့လှုပ်လာနိုင်ကြပါတယ်။မကြခင်အနာဂတ်မှာလည်းထပ်ပြီးတော့မှပြောင်းလဲတိုးတက်လာမယ့် smartphone နည်းပညာနဲ့အတူသတင်းစီးဆင်းမှုပုံစံတွေလည်းပြောင်းလဲလာအောင်မှာပါ။အဲ့ဒီအပြောင်းလဲတွေအတွက်ပြင်ဆင်ထားကြရမယ့်တစ်ချိန်တည်းမှာရှိလာနိုင်မယ့်စိန်ခေါ်မှုတွေကိုဘယ်လိုဖြေရှင်းမလဲဆိုတာချက်တွေ့စဉ်းစားထားဖို့ကလည်းသိကိုအရေးကြီးတယ်ထင်ပါတယ်ရှင်ကျွန်မစုမြတ်မောမှာမြန်မာနိုင်ငံမှာဤပညာတွေ့တဲမှုနဲ့အတူတည်င်းလုပ်ငန်းပိုင်းပြောင်းလဲနေတဲ့အခြေအနေကောင်းကျိုးဆိုးဖြစ်တွေကိုမတ်စုမြတ်မွန်စီစဉ်တင်ဆက်ပေးထားတာပါဒုတိယပိုင်းနိုင်ယူဝတ်မှာထုတ်လွှင့်ပေးမယ်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်မြန်မာပြည်မှပေးစာများကဏ္ဍနဲ့ကဘာတလွှားထူးခြားစံပြသတင်းများစီစဉ်တွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာတော်တာရှင်များရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။VOA ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 1783ညလိုင်းဒိုမီတာ57 kHz 933နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေပြီးဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဇက်တိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာရီဘက်မှာတော့ပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်သွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ကရယာဝန်ကြီးချုပ်အင်အားစု၃ခုအကြားညက်သွားခဲ့သလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မန်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင
်။အခုရပိုင်းနိုင်ငံရေးသမားတွေတိုင်းသားအရေးနဲ့လူခွင့်ရေးလှုပ်ရှားသူတွေမီဒီယာသမားတွေကြားစိတ်ဝင်စားဆုံးကိစ္စတစ်ခုကတော့ကရားပြည်နယ်လွယ်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းကြည်ရုပ်စိုက်ထူဖို့ကြိုးစားတဲ့ကိစ္စဒေသခံတိုင်းသားလူငယ်တွေနဲ့အစုဖွဲ့တွေကဆန့်ကျင်ကန့်ကွက်ကြတဲ့ကိစ္စဆန့်ကျင်ကန့်ကွက်သူတွေကိုရဲတပ်ဖွဲ့ကအရေးယူဖမ်းဆီးတဲ့ကိစ္စပြည်ထနာကိုဖြည့်ရှင်းနေတဲ့ပြည်နယ်ဝန်ကြီးချုပ်ဦးအယ်ဖောင်းရှိုးရဲ့လုံခြုံရေးဆိုင်ရာနဲ့ပတ်သက်ပြီးပြောတဲ့စကားအဲ့ဒီပြောစကားကိုတပ်မတော်ဘက်ကဖွဲ့စည်းပုံအခြေခံဥပဒေကိုမသိလို့ပြောတဲ့စကားအဖြစ်သတင်းထုတ်ပြန်တာစတဲ့ဖြစ်စဉ်ဖြစ်ပါတယ်တကယ်စိတ်ဝင်စားဖို့ကောင်းတာကပြည်နယ်ဝန်ကြီးချုပ်ရဲ့ပြည်ထနာဖြည့်ရှင်းနေရပုံပါဝန်ကြီးချုပ်ဟာဗိုလ်ချုပ်ကျေးရုပ်စိုက်ထူလို့တဲ့ NLD အင်အားစုတွေကတစ်ဖက်ဗိုလ်ချုပ်ကျေးရုပ်စိုက်ထူတာကိုဆန့်ကျင်တဲ့ဒေသခံတိုင်းသားတွေကတစ်ဖက်တမတော်ဘက်ကလည်းသူ့ပြောစကားကိုမထောက်ခံဆိုတဲ့ဘေးကျနံကျအခြေအနေတွေရောက်သွားပုံရပါတယ်ခုဒီပတ်အဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ
်အခြားသောမြို့ရွာများမှလိုပါပဲကယားပြည်နယ်လိုက်ကော်မြို့မှာလည်းဗိုလ်ချုပ်အောင်ဆန်းကျေးရုပ်စိုက်ထူဖို့ကြိုးစားမှုဖြစ်ပေါ်လာပါတယ် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီပြောခွင့်ရတွေကတော့အခုလိုဗိုလ်ချုပ်ကျေးရုပ်စိုက်ထူတဲ့ကိစ္စသူတို့အစိုးရသူတို့ပါတီကလုတ်ကင်ဆောင်ရွက်နေတာမဟုတ်ပြည်သူတွေကသူတို့ဘာသာဆောင်ရွက်တာဖြစ်တယ်လို့ပြောကြပါတယ် NLD အစိုးရ NLD ပါတီကဓာတ်ရိုက်အကောင့်ထဲဖော်တာမျိုးမဟုတ်ဘူးဆိုပေမဲ့ဗိုလ်ချုပ်ကျေးရုပ်စိုက်ထူဖို့ကြိုးစားကြသူတွေကတော့ NLD ပါတီဝင်တွေပါတီလိုလားသူတွေဖြစ်ဖို့များပါတယ်ကြားတင်တဲ့လိုက်ကော်မျိုးကန္တာဟေဝံပန်းကြံတွင်ဗိုလ်ချုပ်ကျေးရုပ်စိုက်ထူရေးဖြစ်မြောက်ရေးကော်မတီကတော့ကရားတည်နဲ့အစိုးရကိုယ်တိုင်ဥဆောင်ဖွဲ့စည်းအကောင့်ထဲပေါ်ပေးခဲ့တာပါ။နောက်တော့အားလုံးသိကြပြီဖြစ်တဲ့အတိုင်းဒေသခံတိုင်းသားလူငယ်တွေနဲ့အစုအဖွဲ့တွေရဲ့ကန့်ကွက်မှုထွက်ပေါ်လာပါတယ်။တကယ်တော့အဲ့ဒီကန့်ကွက်ကြရဲဆိုတဲ့ဒေသခံလူငယ်ခေါင်းဆောင်တွေဆိုတာကလည်းတခြားသူတွေမဟုတ်ပါဘူး။တချိန်ကစစ်အာဏာရှင်စနစ်ကိုတွန်းလှန်ရမှာအနစ်နာခံအပင်ပန်းခံပါဝင်ခဲ့ကြတဲ့ NLD လှုပ်ရှားမှုတွေမှာဝင်ပါဝင်လုတ်ခဲ့ကြတဲ့နောက်ဆုံး2015မှာ NLD ပါတီအနိုင်ရအောင်ကူညီခဲ့ကြတဲ့ကရင်နီလူငယ်တွေပါအဲ့ဒီကရင်နီလူငယ်တွေရဲ့အကြောင်းပြချက်ကတော့သူတို့အနေနဲ့ဗိုလ်ချုပ်အောင်ဆန်းကိုလေးစားမျက်နှာတံပိုးထားတယ်အထူးသဖြင့်ဗိုလ်ချုပ်အောင်ဆန်းစ조사ရယူပေးခဲ့တဲ့ပင်လုံသဘောတူညီချက်တိုင်းရင်းသားတန်းတူရေးဂတိကဝတ်အဲ့ဒါတွေဖြစ်တဲ့အကြောင်းသူတို့အနေနဲ့ Federal ပြည်ထောင်စုလိုလားတယ်တိုင်းရင်းသားတန်းတူအခွင့်အရေးလိုလားတယ်ဗိုလ်ချုပ်ရဲ့သဘောထားဂတိကဝတ်တွေကိုလိုလားတယ်အဲ့ဒါတွေမပါတဲ့ဗိုလ်ချုပ်ရုပ်ထုတသက်ကိုတော့လက်မခံနိုင်ဘူးဆိုတာပါပဲအခြားတစ်ဖက်မှာလည်းတိုင်းရင်းသားတိုင်းသူတို့အလေးမြတ်ပြုရာခေါင်းဆောင်တွေအတိအကျရှိကြသလိုသူတို့မှလည်းရှိတဲ့အကြောင်းအဲ့ဒီတက်ဆိုင်ရာလူမျိုးစုတွေရဲ့ခေါင်းဆောင်အထိမ့်မဲ့ရုပ်ထုတွေအတိမတ်ပြုမခံရသေးခင်ဗိုလ်ချုပ်ရုပ်ပုံလာပြီးစိုက်ထူတာဟာမတင့်တော်တဲ့အကြောင်းစတာတွေပဲဖြစ်ပါတယ
်ဒီလိုနီးနဲ့ကန့်ကွက်သူတွေကဆန္ဒပြပြင်းပြီးပြည်သမိုင်းကြောင်းနဲ့ဆိုင်တဲ့ဆိုင်ရွက်တွေဝေးအစိုးရနဲ့ရဲတပ်ဖွဲ့ဘက်ကတော့ဆန္ဒပြမှုတွေဟာဒီဇယ်ဥတွေနဲ့မညီဘူးဆိုပြီးတားမြစ်ခေါင်းဆောင်တွေကိုဖမ်းပြီးတရားရုံးဖို့တရားစွဲခံရအာမခံမယူလို့အချုပ်ကျဆိုတဲ့အနေအထားမျိုးရောက်လာတာဖြစ်ပါတယ်ဒီလိုခြေနေသည့်ရောက်လာတာတော့ပြည်နယ်ဝန်ကြီးချုပ်ဟာကန့်ကွက်ဆန္ဒပြတဲ့လူငယ်တွေပြည်နယ်တွေကလက်နက်ကင်ဖွဲ့တွေအခြားအင်အားစုတွေနဲ့တွဲဆုံဆွေးနွေးတာမျိုးလုပ်ခဲ့ပါသေးတယ်ဒါပေမဲ့ပြည်လည်းမှုမရသလိုအစင်မပြေမှုတွေထပ်ပြီးပေါ်ပေါက်ခဲ့ပြန်ပါတယ်အဲ့ဒါကတော့ဝန်ကြီးချုပ်ရဲ့ပြောစကားတခွန်းရောက်ပါအပြည့်စုံကတော့ဒီလိုမျိုးစုပူတောင်းကြမှုတွေမငြိမ်သက်မှုတွေဖြစ်လာရင်ကျွန်တော်ကိုယ်တိုင်ကလည်းတမတော်ကိုတာဝန်ပေးမှာဖြစ်ပါတယ်ထိမ့်သိမ်းရမှာဖွဲ့စည်းပုံအခြေခံဥပဒေအရသူ့မှာတာဝန်အပြည့်အဝရှိနေတယ်သူကတော့ဖြည့်ရှင်းသိဖြည့်ရှင်းထိုက်တာတွေကိုဖြည့်ရှင်းရမှာဖြစ်ပါတယ်ကျွန်တော်ကလည်းဒီမှာလိုအပ်တဲ့လမ်းညွှန်မှုတွေပေးသွားမှာဖြစ်ပါတယ်
ဒီကလေးတို့ပြောတဲ့ကြားထဲမှာဖြစ်လာခဲ့ရင်ကျွန်တော်တို့ရေတက်ဖွဲ့အင်အားကအနယ်လေးပဲအဲ့တော့တက်ကိုလိုလို့ရှိရင်သူ့ကိုထိန်းခိုင်းဖို့အမိတ်ပေးရမယ်တာဝန်ပေးရမယ်ဒါကျွန်တော်ရဲ့လှုပ်ဆောင်ရမယ့်တာဝန်ဖြစ်တယ်ဆိုပြီးဖြစ်ပါတယ်
အဲ့ဒီလိုအချိန်အများကမထင်မှတ်ပဲဖြတ်ပေါ်လာတာကတော့တက်မတော်ပက်ကသတင်းထုတ်ပြန်ချက်ပါတက်မတော်သတင်းမှန်ပြန်ကြားရေးထုတ်ပြန်ချက်ထဲမှာပါတာကတော့အရေးပေါ်အခြေအနေနဲ့ပတ်သက်ရင်ဖွဲ့စည်းပုံအခြေခံဥပဒေ2019အခန်း7ပုံမှ431တဆင့်နဲ့431စတုံးမှာဘလို့လောက်ရမယ်ဆိုတာဖော်ပြထားပြီးသားတက်မတော်ဘက်ကတာဝန်လွှဲနိုင်တဲ့တကယ်လုပ်ပိုင်ခွင့်ဟာသမရမှာပဲရှိပြီးဝင်ကြီးချုပ်တွေမှာမရ
တကယ်လဲဝင်ကြီးချုပ် UL Fong Shu နားလည်မှုလွဲခဲ့တာပါသူပြောသလိုဆန္ဒပြမှုတွေကြီးမားမယ်ရဲတပ်ဖွဲ့ကလည်းမလုံလောက်ဘူးဆိုရင်တမရစီတင်ပြတမရကသာပြည်ထရေးဝင်ကြီးကိုညွှန်ကြားပြီးလိုက်ကောကိုရဲတပ်ဖွဲ့ဝင်အင်အားထပ်ပို့တာမျိုးလုပ်နိုင်ပါတယ်အခြားနည်းလမ်းတွေလည်းရှိနိုင်ပါတယ်ဘလို့ပဲဖြစ်ဖြစ်လက်နက်ကိုင်ဆောင်ထားတာမရှိတဲ့ဆန္ဒပြသူတွေကိုစစ်တပ်ခေါ်ပြီးဖြေရှင်းခိုင်းမယ်လို့ပြောမိတဲ့အတွက်တိုင်းရင်းသားတွေဘက်ကတော့ဝင်ကြီးချုပ်အပေါ်မကြေမနက်ဖြစ်သွားကြမှာကတော့အမှန်ပါပဲ
နောက်ဆုံးမှာတော့ဝင်ကြီးချုပ်ဟာအစိုးရကဥဆောင်ဖွဲ့စည်းထားတဲ့ဗိုလ်ချုပ်ခြေရုပ်စိုက်ထူရေးကော်မတီကိုဖျက်သိမ်းပေးလိုက်ပါတယ်တကယ်လို့ပုဂ္ဂလိကပြည်သူတွေဘက်ကလှုပ်ကြကြင်ကြရင်တော့ကူညီမယ်လို့ထုတ်ပြန်ပါတယ်အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ကရပီနယ်ဝန်ကြီးချုပ် UL Fong Shu ဟာ NLD KNY တိုင်းသားအစုအဖွဲ့တွေနဲ့တပ်မတော်အင်အားစု၃ခုကြားထဲရောက်သွားတဲ့ပုံမြင်ကြရပါလိမ့်မယ်။ဒါမဲ့သူ့အနေနဲ့ဘလောက်ပဲကြိုးစားဘလောက်ပဲတွေးဆုံညှိနှိုင်းတာတွေလုပ်လို့ဘယ်အင်အားစုရဲ့လူရင်ဆန္ဒကိုမှမဖြစ်စည်းနိုင်ဘယ်အင်အားစုကိုမှလည်းကျေနပ်အောင်စွမ်းဆောင်မပေးနိုင်ခဲ့ကြောင်းပါ
တင်းစားဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာပါအခုတော့အပတ်စဉ်တင်ဆက်နေကြမြမပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီမအေးတန်နာကျော်စီစဉ်တင်ဆက်ပေးထားပါတယ်ရှင
်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့မြန်မာတိချစ်သောရရှင်တွေအတွက်သောရရှင်တွေအချင်းချင်းပေးပို့တဲ့မေတ္တာတေးလက်ဆောင်တစ်ချင်လေးတစ်ပုဒ်နဲ့ဖြောပြပေးမှာဖြစ်ပါရဲ့နော်။အခုတော့သောရရှင်တွေရေးလာတဲ့မှတ်ချက်တူလေးတွေပြောပြပေးချင်ပါသေးတယ်။သောရရှင်ချစ်ကြွန်ဆန်ကဘုန်းကြီးကျောင်းသားဘဝတွေကနားထောင်နေတာအခုကျွန်တော်အသက်35နှစ်ဝင်းကျင်ရှိပါပြီတဲ့ VOE ကိုအမြဲတမ်းအားပေးပါရင်လို့ရေးလာပါတယ်ချွတ်ချွတ်မောင်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOE VOE မိသားစုတွေနေ့တည်းမှာအရာအလုံးအဆင်ပြေပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါဒီတော်ရရှင်ချွတ်ချွတ်မောင်အပါအဝင် VOE နားဆင်တဲ့တော်ရရှင်တွေအားလုံးရောမြန်မာလူထုအားလုံးရောနေ့တည်းစာတိုင်းမှာလုပ်ငန်းကိုင်ငန်းအားလုံးအရာအလုံးအဆင်ပြေပါစေလို့ပြန်ပြောဆုတောင်းပေးချင်ပါတယ်မူဒွာဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE ငင်းငင်းရင်းနဲ့မင်္ဂလာသတင်းတွေရရှိပြီးတော့ကြီးညာပေးနိုင်စေပါစေတဲ့ဟုတ်ကဲ့ကျမတို့လည်းငင်းငင်းရင်းသတင်းတွေမင်္ဂလာရှိတဲ့အကြောင်းတွေကိုပဲသတင်းအဖြစ်နဲ့တင်ပြချင်တာပါနော်ဒါမဲ့လဲကွာကြီးမှာဖြစ်ဖြစ်နေတဲ့အရာတွေအားလုံးကတော့မင်္ဂလာသတင်းတစ်ခုလည်းမဟုတ်ပါဘူးထက်လွင်အောင်ဆိုတဲ့တော်ရရှင်ကတော့ပြည်ရင်းသတင်းနိုင်ငံတကာသတင်းသုံးသက်ချက်တွေအချိန်နဲ့တပြင်းညီတည်ရတဲ့အတွက်ကောင်းပါတယ်တဲ့စောပွားလေးမြင်းဆွေဆိုတဲ့တော်ရရှင်ကလည်းမြန်မာပြည်ကပေးစာများကဏ္ဍကိုနှစ်သက်မိပါတယ်မြန်မာနိုင်ငံအနှံ့ကအကြောင်းတွေကိုအချိန်တိုတိုရင်းမှာအမြဲဆုံးသိနိုင်လို့စိတ်ဝင်စားစရာရှိပါတယ်ကျေးဇူးပါလို့ရေးလာပါတယ်လူကလေးဆိုတဲ့တော်ရရှင်ကတော့သူ့ရဲ့အဖိုးလက်ထက်ထဲကအဖိုးနဲ့အတူတူ VOE ကိုနားထောင်လာတာအခုသူကိုယ်တိုင်လည်းရေဒီယိုလေးတစ်လုံးဝယ်ပြီးတော့နားထောင်ဖြစ်ပါတယ်လို့ရေးလာပါတယ
်မင်္ဂလာပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာရွှလန်းကြပါစေလို့ရှေးဥစွာဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာVOE ရဲ့ထုတ်လွှင့်ချက်အစီအစဉ်တိုင်းကအားလုံးကောင်းပါလေဒီချက်မကကောင်းတာတွေကိုလည်းအများကြီးစူးစမ်းပြီးလွှင့်ပေးနိုင်ပါစေလို့မျှော်လင့်ပါတယ်ကျွန်တော်ဖိုးကရေဒီယိုအသံလွှင့်ချက်တွေကိုအရန်ချိန်ပြီးခုံဝင်လေတော့ကျွန်တော်ငငယ်လေးတည်းက VOE နဲ့မစိမ့်ပါဘူးဝမ်းစာရှာစားနေရလို့သာအမြဲနားထောင်မှဖြစ်ခဲ့ပေမဲ့အခုတော့ရိုးတရားမှအလုပ်လုပ်ရင်းဖုန်းလေးတစ်လုံးဝယ်ကမ်းပြီးနေ့စဉ်နားထောင်နေတာတစ်နှစ်ကျော်လာပါပြီအကြိုက်ဆုံးကတော့မြန်မာပြည်ရေးနဲ့တိုက်ရိုက်လေးလိုက်ပါအားလုံးပြည်အောင်တော့နေ့စဉ်အလုပ်ရှင်လေးဖယ်ပြီးနားထောင်အားပေးပါတယ်VOA ဖွဲ့ကြီးကျမ်းမာပါစေလို့ဆုတောင်းလိုက်ပါရခင်ဗျာ
ဟ ဟုတ်ကဲ့ပါအလုံးလုံးရင်တစ်ဖက်ကလည်းအားတဲ့အချိန်တည်းမှာပြေလွာဗီဒီယိုကိုနားဆင်အားပေးရစလို့အထူးကျေးဇူးတင်ပါတယ်နော်ရုပ်မြင်သံကြားအစီအစဉ်ကိုကြည့်ဖို့အဆင်ပြေတယ်ဆိုရင်လည်းအင်တာနက်ပေါ်က Facebook VOA စာမျက်နှာပေါ်မှာကျမတို့ရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်ရှုလို့ရပါတယ်လို့သတင်းပေးချင်ပါတယ်ရှင် VOA ကိုချစ်ကျူးစကားပြောရင်လည်းရင်ဖွင့်လာတဲ့တော်ရရှင်ကတော့အယောဆိုတဲ့တော်ရရှင်ဖြစ်ပါတယ
်မင်္ဂလာပါ VOA အဖွဲ့သားများခင်ဗျာကျွန်တော် VOA ဓာတ်ရိုက်ထုတ်လွှင့်မှုမှာအမြဲနားထောင်ပြစ်ပါတယ်အခုလိုတိုင်းတစ်ပါးမှနေပြီးမြန်မာအတန်နဲ့ကမ္ဘာနဲ့မြန်မာသတင်းတွေကိုမှန်မှန်ကန်ကန်ထုတ်လွှင့်ပေးနေတာကိုဂုံယူဝမ်းသာတယ်လို့ကျေးဇူးလဲတင်ပါတယ်မြန်မာရေးသုံးသက်ချက်မှာလမ်းပန်းဆက်သွယ်ရေးကိစ္စကိုဝေဖန်သုံးသက်စီလိုပါတယ်ဘာကြောင့်လဲဆိုတော့မြန်မာပြည်နေရာအနှံ့မှာပွင်လင်းရာသီမှာအစိုးရတစ်လက်ထက်လမ်းကိုအဓိကထားလှုပ်ဆောင်နေတာကိုတွေ့ရပါတယ်ဒါပေမဲ့လည်းလမ်းတွေဟာမိုးရာသီမှာတော့တလားတော့မခံပါဘူးခဏဆိုပြက်ပြီးသူများနိုင်ငံကဆိုရင်တစ်ခေါက်လှုပ်ရင်အ ਨੇ စုံ၁၀စုနှစ်တော့ခံနေကြကျွန်တော်တို့နိုင်ငံကဘာဖြစ်တာလဲလူကြီးပိုင်းမကောင်းတာလားအင်ဂျင်နီယာတွေကပဲမကောင်းတာလားဝေဖန်သုံးသပ်ဖို့လိုနေပါပြီ VOA ရဲ့ကျေးဇူးတင်ပါတယ
်မြန်မာနိုင်ငံမှာလမ်းတွေဆွလွန်းလို့ပါဆိုပြီးသူကစာရေးရင်ဖွင့်လာတာပါဗီဒီယိုကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနောက်ပြီးရုပ်မြင်သံကြားကနေပြောတင်ဆက်ပေးတဲ့အစီအစဉ်လေးကိုတော်ရရှင်နေကြည့်ရှုနားဆင်ပြီးတော့တော်ရရှင်နေသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုအောက်မှာမှတ်ချက်တွေလာပြီးရေးကြသလို VOA email စာမျက်နှာကိုလည်းရေးပို့ကြတာတွေ့ရပါတယ်။ကျမတို့အပတ်စဉ်တင်ဆက်နေတဲ့အစီအစဉ်တစ်ခုဖြစ်တဲ့ဓာတ်ရိုက်လေလံအစီအစဉ်အတွက်တော့တော်ရရှင်နေကတယ်လီဖုန်းနံပါတ်ပေးပို့ပြီးတော့ကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်လာကြသလိုတချို့တော်ရရှင်နေကတော့သူတို့ဝင်ပြီးဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုစာရေးပြီးတော့ပေးပို့လာတာရှိပါတယ်ရှင်။အဲ့ဒီခါမှာကျမတို့ဒီအဲ့ဒီတင်ဆက်တဲ့အစီအစဉ်ရဲ့အချိန်အလိုက်နောက်ပြီးတော့ပါဝင်မှုရှိတဲ့တော်ရရှင်တွေများမများဆိုတာပေါ်မှာမူတည်ပြီးတော့တချို့တော်ရရှင်တွေတခြားဆွေးနွေးလာတဲ့အမြင်တွေကိုလည်းမဖော်ပြလိုက်နိုင်မယ့်တဲ့အချိန်ကုန်သွားတတ်တာရှိပါရဲ့နော်ပြီးခဲ့တဲ့အင်္ဂါနေ့ကဆွေးနွေးသွားတဲ့အကြောင်းအရာတစ်ခုကိုတော့တော်ရရှင်တွေအဲ့လိုပဲတော်တော်လေးကိုတုံ့ပြန်လာကြတာတွေ့ရပါတယ်ပါဝင်ဆွေးနွေးခြင်းနဲ့ဆိုပြီးတော့ဆက်သွယ်လာတဲ့တော်ရရှင်တွေများသလိုစာရေးပြီးတော့ပို့လာတဲ့တော်ရရှင်တွေလည်းများပါတယ်ဒီမှာသူတို့ရဲ့အမြင်တွေကိုထည့်ပေးဖို့ရွေးချယ်ထားတဲ့စာတချို့ကြံသွားခဲ့တာကိုကျွန်မအချိန်ရလောက်ဖော်ပြပေးချင်ပါတယ်ဆွေးနွေးတဲ့အကြောင်းအရာကတော့မြန်မာနိုင်ငံကလွတ်လပ်ရေးဖခင်ကြီးပိုချိုးအောင်ဆန်းရဲ့ရုပ်တုတွေဒေသအသီးသီးမှာစိုက်ထူတာပေါ်မှာကံဝဲမှုတွေထောက်ခံမှုတွေစူးစူးညံ့ညံ့ဖြစ်ပေါ်နေတဲ့ကိစ္စပဲဖြစ်ပါတယ်အဲ့လိုမျိုးပိုချိုးကျေးရုပ်တည်ဆောက်မှုပေါ်မှာအမြင်မျိုးမျိုးကိုတော်ရရှင်တွေဆွေးနွေးလာကြတာမှာဗန်လျန်နှင်းဆိုတဲ့တော်ရရှင်ကဖြူရဖွဲ့သူဖွဲ့သားတွေအားလုံးကျန်းမာကြပါစေကျွန်တော်ဓာတ်ရိုက်လေလံအစီအစဉ်ကိုပို့ကြိုက်ပါတယ်ဆိုတော့ပြောလာပါတယ်သူကသူကြိုက်တယ်လို့ပြောတဲ့ဓာတ်ရိုက်လေလံအစီအစဉ်မှာဝင်ရောက်ဆွေးနွေးဖို့သူ့ရဲ့အမြင်ကိုအခုလိုစာရေးပို့လာတာပ
ါမင်္ဂလာပါဓာတ်ရိုက်လေလံကိုပို့ပြီးကြိုက်ပါတယ်ကျေးဇူးတင်ပါတယ်ကျွန်တော်တို့ချင်းလူမျိုးတွေမှာရုပ်ထုလုပ်ခြင်းရုပ်ထုကိုအမြတ်တနိုးထားခြင်းလုံးဝမရှိပါဘူးလူရုပ်ထုမဆိုတာနဲ့ဖျားသခင်ရဲ့ရုပ်ထုလည်းမလုပ်ပါဘူးထာဝရဖျားသခင်ကလည်းရုပ်ထုမလုပ်ဖို့မထားဖို့ပြင်းပြင်းထန်ထန်တားမြစ်ထားတာပါလူတိုင်းအတွေ့အကြုံယူဆမတူကြပါဘူးထာဝရဘုရားရဲ့ရုပ်ထုမထုလုပ်ထားတာနဲ့မယူအသေးမမြန်လို့မကိုးကွယ်ဘူးလို့ယူဆရင်အများကြီးမှားပါလိမ့်မယ်ဘုကျောသာဆိုရင်ဒီလိုအရမအလုံမျိုးလုံးဝမလုပ်ဘူးလို့ယုံပါတယ်ဘုကျောရုပ်ထုကိုပိုက်ပြီးဘုကျောစိတ်တတ်မရှိပဲအတရားမအနိုင်ကျင့်ဘုကျတာကိုတော့တမလွန်ကဘုကျောကနေဝန်းနေနေလိမ့်မယ်လို့ယုံပါတယ်ဘုကျုပ်ရုပ်တုစိုက်ချင်တဲ့သူတွေကဘုကျုပ်ကိုချင့်ရင်တန်ဖိုးထားရင်ဘုကျုပ်စိတ်တက်လိုမျိုးအရင်မွေးကြပါလို့ပြောလိုက်ပြစီဗျာကျေးဇူးတင်ပါတယ
်ဘုကျုပ်ကိုချစ်တာကဘုကျုပ်ချေးရုပ်ထားစရာမလိုပါဘူးဘုကျုပ်စိတ်တက်ကိုတူယူပြီးလိုက်နာကျင့်ကြံမှုပဲလိုပါတယ်လို့သူ့ရဲ့အမြင်ကိုရေးလာပါတယ်နောက်ထပ်တော်ရရှင်ကလည်းသူ့လိုပဲသဘောထားရှိသူပါတော်ရရှင်တူတူဆန်ကလည်းတိုင်းနာဒေတာတွေမှာဘုကျုပ်ချေးရုပ်တွေလိုက်ပြီးတော့မဆိုင်ထူတင်ပါဦးတဲ့သူ့ရဲ့ခံယူချက်ကဘလို့နဲ့အခုလိုပြောလာတာပါလဲ
စစ်မှန်တည်ငြိမ်တဲ့ဖက်ဒရယ်ပြည်ထောင်စုအစ်စ်ဖွဲ့စည်းတိစောက်နိုင်ခြင်းမရှိသေးတဲ့၍ပြည်နယ်ဒေသတွေမှာဗိုလ်ချုပ်ကြီးရုပ်ကိုလုံးဝမဆိုင်ထူသင့်ပါအထူးသဖြင့်ရင်းချက်သောဒီမိုကရေစီနိုင်ငံရေးယဉ်ကျေးမှုအခြေမခံတဲ့၍ပြည်နယ်ဒေသတွေမှာဗိုလ်ချုပ်ကြီးရုပ်တွေကိုလိုက်ဆိုင်ထူတာဟာတပ်ဆိုင်ရာပြည်နယ်တွေကတိုင်းရင်းသားလူမျိုးစုတွေကိုဗိုလ်ချအနိုင်ကျင့်တာပဲဖြစ်ပြီးတော့အဲ့လိုအတရားဓမ္မနီးနဲ့ဆိုက်ထူထားတဲ့ဗိုလ်ချုပ်ကြီးရုပ်တွေကိုအခြေခံပြီးတော့လည်းပြဿနာတွေဖန်တီးပေါ်ပေါက်နိုင်တာကြောင့်ဖြစ်ပါတယ်ဥပမာအားဖြင့်တလောကပဲကချင်ဒေသမှာရှိတဲ့ဗိုလ်ချုပ်ကြီးရုပ်ကိုတိုက်ခိုက်တာကဒေသကတိုင်းရင်းသားတွေကဖြစ်နိုင်တယ်လို့လူမျိုးရေးအရနားလည်မှုလွဲမှားစေဖို့အဖွဲ့အစည်းတစ်ခုခုကရည်ရွယ်ချက်ရှိရှိလှုပ်ဆောင်တာလည်းဖြစ်နိုင်ပါတယ်။အခုအချိန်မျိုးမှာတိုင်းရင်းသားဒေသတွေမှာဗိုလ်ချုပ်ကြီးရုပ်တွေမဆိုင်ထူတင်ဘူးဆိုတာကျွန်မသဘောထားကိုဒီဆွေးနွေးကမှပြောချင်ပါတယ်။
တိုင်းဒေသတွေမှာဗိုလ်ချုပ်ကြီးရုပ်တွေလိုက်ပြီးတော့ site ထူတာမတင့်တော်ပါဘူးလို့ဒီတော်ရရှင်တွေကပြောလာတဲ့အချိန်မှာနောက်ထပ်တော်ရရှင်တယောက်ကိုခင်မာဦးမြိုင်းလိုရေးထားပါတယ် ညာမျိုးကထင်ပါတယ်နော်သူကလည်းမြန်မာနိုင်ငံမှာအဓိကအရေးကြီးတဲ့ကိစ္စရပ်တွေအတွက်ပတ်စံပို့သုံးတင်ပါတယ်အခုလိုမျိုးရုပ်ပြတက်တဲ့အပေါ်ရန်ကိစ္စရပ်တွေမှာငွေချေမသုံးဆွဲတင်ပါအောင်ဆိုပြီးသူ့ရဲ့အမြင်ကိုရေးလာပါတယ်ရှင
်ပညာရေးကျန်းမာရေးလက်ပတ်ဆက်သွယ်ရေးလက်စမီရရှိရေးကဏ္ဍပေါင်းစုံလိုအပ်ချက်တွေအများကြီးရှိနေတာကိုသိသိချင်းနဲ့ဗိုလ်ချုပ်ရုပ်ထုတွေကိုဘာလို့များငွေကုန်ကြေးကျခံပြီးတိုင်းနဲ့ပြည်နယ်မြို့ရွာနဲ့တည်နေကြလဲဆိုတာကိုနိုင်ငံသားတယောက်အနေနဲ့စဉ်းစားလို့မရပါဘူးကြချက်နီးနေလို့ရဲ2020အတွက်ပါတီရဲ့ image အဖြစ်သုံးကျင်လို့တည်တာပါလို့ပြောရင်မှားပါလိမ့်မယ်။ဗိုလ်ချုပ်ဆန်းကမြန်မာပြည်ရဲ့ခေါင်းဆောင်ပါ။ရုပ်ထုဖြစ်မြောက်ရေးအတွက်အလှငွေထည့်ဝင်ကြတဲ့လူရှင်များအားလုံးခင်ဗျားတို့မြို့နယ်တွေမှာပညာရေးကျန်းမာရေးလမ်းပတ်ဆက်သွယ်ရေးလက်ဆင့်မီးတွေပြည့်စုံနေကြပြီလား။နိုင်ငံတော်စီးပွားရေးအချက်အလက်ပေါ်နေချိန်မှာအဲ့ဒီပညာရေးကျန်းမာရေးလမ်းပတ်ဆက်သွယ်ရေးလက်ဆင့်မီးရရှိရေးတွေမှာထည့်ဝင်လှူဒါန်းလိုက်ရင်ပိုပြီးအကျိုးရှိမယ်လို့ထင်ပါတယ်။
ဒီတော့ရှင်ကိုခင်မောင်ဦးကနိုင်ငံတော်စီးပွားရေးအကြက်တဲပေါ်နေတဲ့အချိန်မှာတခြားပို့ပြီးတော့အရေးကြီးတဲ့ကိစ္စတွေအတွက်ဒီငွေကြေးကိုသုံးဆွဲလိုက်ပါလို့အကြံပြုလာတာဖြစ်ပါတယ်။သူတို့တွေကဒီပြီးခဲ့တဲ့အင်္ဂါနေ့တိုက်ရိုက်လေလံဆွေးနွေးခဲ့မှာထည့်ပြီးတော့ဆွေးနွေးပြီးပို့သူတို့ရဲ့အမြင်တွေကိုရေးပို့လာကြတာဖြစ်ပါတယ်။အခုလိုမျိုးစာရေးပြီးတော့ပို့လာတဲ့အချိန်မှာကျွန်မအားလုံးကိုမဖော်ပြနိုင်တဲ့အတွက်ကြောင့်မို့တောင်းပန်ပါတယ်နော်။ကျွန်မတို့စာရေးတော်တော်များများဖော်ပြနိုင်လိုက်တဲ့အခောက်တွေလည်းရှိပါတယ်။လူဆွေးနွေးတဲ့အကြောင်းအရာပေါ်မှာတော်ရရှင်နေမြများပါဝင်မှုမပါဝင်မှုပေါ်မှာမူတည်ပြီးအခုလိုဖြစ်သွားတာလည်းဖြစ်ပါတယ်။နားလည်ပြီးတော့နောက်ထပ်တော်ရရှင်နေရှေ့လျှောက်အကြောင်းအရာတွေပေါ်မှာလည်းအခုလိုမျိုးပါဝင်ပြီးတော့တဲတဲကြွကြွဆွေးနွေးလိုက်မယ်လို့ညွှန်လင်းပါတယ်။ကျေးဇူးတင်ပါတယ်နော်။ကျွန်တော်တို့ဒီညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာတီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးပတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုဒေးတောင်းလာတဲ့တော်ရစင်ကိုအလှည့်ပေးပါမယ်ရှင်။ဒီဘက်ဒေးတောင်းလာတဲ့သူကတော့ VOA ကိုမကြာခဏအစာရရေးတဲ့စာရေးဆရာမစုမီကိုဖြစ်ပါတယ်
။မင်္ဂလာပါ VOA။ VOA ကိုနားဆင်ကြတာဆယ်စုနှစ်ကြာခဲ့ပါပြီ။ပြပမီဒီယာတွေကိုနားဆင်တတ်တာကဖဖြစ်စီကအမွေတစ်ခုပါ။ငယ်ငယ်ကလေးတွေကကြားလာခဲ့နားဆင်ခဲ့တာဆိုတော့ VOA ကိုနားမထောင်ရရင်မနေနိုင်တော့ဘူးအမြဲနားထောင်ဖြစ်ပါတယ် VOA ကိုတခါမှစာမပို့ဘူးမရေးဘူးပါဘူးဒါကြောင့်အမှားပါရင်လည်းနားလည်းခွင့်လွှတ်ပေးပါလို့အခုမြမပြီကပေးစာများအစီအစဉ်မှာတချင်းတောင်းညင်လို့ပါမမအေးဇာနာကျော်ရေးမမနဲ့အတူစုမီရဲ့စာဖတ်ပရိသတ်တွေလည်းနားဆင်နိုင်ဖို့တချင်းလေးတစ်ပုဒ်လောက်လွှင့်ပေးပါနော်ဘာတချင်းမဲ့လွှင့်ပေးလွှင့်ပေးမမအဆင်ပြေတဲ့တချင်းလေးတစ်ပုဒ်လောက်လွှင့်ပေးပါလို့တောင်းဆိုပါရစေ။ကျေးဇူးအများကြီးတင်လျက်ပါရှင့်။ VOA ဓာတ်ထမကအောင်မြင်ပါစေလို့ဆုတောင်းလိုက်ပါရစေ
။ဒီလိုဒီတစ်ပတ်တော့စုမီကိုဘာတချင်းလေးပဲဖြစ်ဖြစ်တချင်းလေးတစ်ပုဒ်ထုတ်လွှင့်ပေးပါဆိုလို့အင်ချစ်တီဆိုထားတဲ့တချင်းလေးတစ်ပုဒ်ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါရစေ။သူ့ရဲ့အဖေအစိုးရကြီးချစ်ကောင်ဟိုးရင်တော့ကအရန်ပောက်ခဲ့တဲ့တချင်းကိုသူကသူ့ရဲ့အသွင်တင်းနဲ့ပြန်ပြောသီးဆိုပြထားတာဖြစ်ပါရစေ။အချစ်တင်ညာစာရင်ဆိုတဲ့တခြင်းကိုဒီတေးထောင်းတဲ့ဆုမီကိုနဲ့သူ့ရဲ့ချစ်ပြည့်တဲ့တွေနောက်ပြီးတော့ viewer တော်ရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့ညွှန်လင်းပါတယ်။နားဆင်အားပေးကြပါအောင်နော
် Are we go young tree am le hey La another was on the blue Sweet things I'm you bien chi lo Say good way come to
ချစ်တီဆိုထားတဲ့အချက်ကျင်းညာစာတန်းဆိုတဲ့တခြင်းကိုနားဆင်ကြကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်
ရေဒီယိုကနေပြီးတော့ဖမ်းယူနားဆင်နိုင်တဲ့အချိန် Radio Facebook တို့ကနေဓာတ်ရိုက်နားမထောင်ဖြစ်ဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာဒါမှမဟုတ်ရင်လည်း Facebook စာမျက်နှာတို့မှာပြန်ပြီးတော့သွားနားဆင်နိုင်ပါတယ်နော်ကျမတို့ website လိပ်စာက burmese.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
နာကျွေးမြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ပြီးမှတော့ကမ္ဘာတစ်လွှားထူးခြားဆန်ပြသတင်းများစီစဉ်ကိုတင်ဆက်ပေးပါမယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကပါကစ္စတန်နိုင်ငံမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာနိုင်ငံရေးသမားတယောက်အမိုက်ပုံတွေကနေမဲဆွဲခဲ့ပါတယ်။ပြင်သစ်နိုင်ငံအနောက်မြောက်ပိုင်းကရွာလေးတရွာမှာဆွန့်ပစ်ပစ္စည်းတန်းတို့တန်စားတွေတုံးပြီးပန်းခြံတစ်ခုတိစ
ပြည်ထောင်စုမှာပါကစ္စတန်နိုင်ငံမှာကျင်းပကြတဲ့အထူးထူးရေးကောက်ပွဲမှာနိုင်ငံရေးသမားတယောက်အမိုက်ပုံတွေကနေဆက်ပြောရတယ်။ကိုဘာသာကိုတတ်မှတ်ထားတဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းတဲ့မှာအိုင်အက်စ်မန်မွန်မိုတီဝါလာကသူ့နိုင်ငံရေးဆိုင်ရာရဲ့အခက်အခဲဖြစ်တဲ့ပတ်ဝန်းကျင်ဆိုင်ရာစိန်ခေါ်မှုတွေကိုထောက်ပြစည်းရုံးခဲ့ပါတယ်။သူထောက်ပြတဲ့ပုံကတော့ဒီမဲဆွယ်စည်းရ ဒီအမိုက်တွေကိုမရှင်းဘူးဆိုရင်တော့ဒီထဲမှာဆန္ဒပြဖို့ဟာသူ့အခွင့်အရေးဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်သူ့ပါတီရဲ့အမှန်တစိကရေပိုင်ကောင်းတစိလည်းဖြစ်ပါတယ်ပါကစ္စတန်ဟာရေရှားပါမှုနဲ့ရင်ဆိုင်နေရပြီးတော့2024ခုနှစ်ကြာရင်လူတယောက်ကိုရေငါးရာကူပါမီတာအောက်ပဲသွန်းလိုက်မယ်လို့ခန့်မှန်းထားပါတယ်သူကတော့သူ့ကိုမဲပေးပါမပေးရင်လည်းရေတက်ရာရေဟာအမြဲလိုအပ်နေတယ်ဆိုပြီး
ဆွေးမှုတွေရှိနေပေမဲ့ခရစ်ကအားကစားသမားဟောင်းအီမန်ခန်ဦးဆောင်တဲ့ပါတီကအနည်းအများစုနဲ့အနိုင်ရတော့တာဖြစ်ပါတယ်ရှင်။ရင်းနှီးနိုင်ငံအနောက်မြောက်ပိုင်းကရွာလေးတစ်ရွာမှာသုံးပြည့်ပစ္စည်းတွေသုံးပြီးဗန်းကျန်တစ်ခုတိစောက်ထားပါတယ်။ပုံမြင်တွေဒဏ္ဍာရီတွေကမျှော်စင်ကြီးတွေထူးဆန်းတဲ့ရုပ်ထုတွေအတံမြီတဲ့ရေပန်းတွေစတဲ့ပစ္စည်းတွေအားလုံးကိုသုံးပြည့်ပစ္စည်းတန်တိုတန်စား ရတာပါသူဟာကျောင်းတုံးဘဘူးထုသူဘဝကနေလဲသမားအဖြစ်လဲအလုံမျိုးစုံကိုလောက်ကင်ဘူးသူဖြစ်ပါတယ်လီစီယိုရွာကလေးမှရှိရဲ့မြေနှစ်ဧကခွဲအကျယ်နေရာမှာအယုတ်ပေါင်း80ကျော်နဲ့ညှော်စင်ပေါင်း15ခုတိဆောက်ထားပြီးတော့ဘသူမဆိုလာရောက်လဲပတ်နိုင်ပါတယ်လူဘဝကြီးကိုညီးငွေတဲ့အတွက်ဒါရီအလုံးကိုဖန်တီးခဲ့တာလို့သူကပြောပါတယ်နောက်15နှစ်အနည်း20လောက်ဆက်ပြီးတော့လဲအခုလိုဆွန့်ပစ်တန်တိုတန်စားတွေကိုတုံးပြီး ထူးထူးဆန်းဆန်းအယုတ်တွေကိုဖန်တီးခြင်းနဲ့လို့ပြောပါတယ်။ကမ္ဘာလက်ခီးတယ်တွေအသွားများတဲ့နေရာနဲ့ဝေးပေမဲ့လည်းဒီနေရာလေးကတစ်နှစ်ကိုဧည့်သည်3000ကျော်လောက်ဆွဲဆောင်နေတာဖြစ်ပါတယ်။လာလေတဲ့ဧည့်သည်တဦးကတော့သူငင်ငယ်ကပုံမြင်တဲ့ကအယုတ်တွေကိုပြန်တွေ့နေရတယ်လို့ပဲလို့ပြောပါတယ်ခင်ဗျာ
။ Artificial Intelligence ဒီယူနိုင်စွမ်းရှိတဲ့ AI မီးပညာဖြစ်စားလာတဲ့အမျှတရုတ်နိုင်ငံမှာစုဦးတီထွင်သူတချို့ကဒီမီးပညာကိုလိန်ဆက်ဆံဖို့သုံးတဲ့အယုတ်နဲ့ပေါင်းဆက်ဖို့လှုံ့ဆော်နေပါတယ်။တရုတ်နိုင်ငံတောင်ပိုင်းဂွမ်ဒေါင်းပြည်နယ်မှာအခြေစိုက်တဲ့ WM.အယုတ်ထုတ်တဲ့တရုတ်ကုမ္ပဏီဟာအကြီးဆုံးကုမ္ပဏီတစ်ခုဖြစ်ပြီးတော့ဒီကုမ္ပဏီဟာ2016ခုနှစ်လောက်ကစပြီးတော့ရိုးရိုးသားသားစကားပြောလို့ရတဲ့အယုတ်ကနေမျက်လုံးလက်မောင်းနဲ့ခန္ဓာကိုယ်လှုပ်ရှားနိုင်တဲ့အယုတ်တွေကိုပြောင်းလဲပြီးတော့ထုတ်လုပ်လာတာပါအခုချိန်မှာတော့အခြေခံအဆင့်တာမန်အမေးဖြေတွေကိုပဲလုံနိုင်ပြီးတော့စကားအပြန့်အလန့်အကြာကြီးမပြောနိုင်သေးပါဘူးအခုလိုအယုတ်တွေမှာသုံးဖို့ AI နည်းပညာကိုဖွံ့ဖြိုးအောင်လုပ်ဖို့နည်းပညာကုမ္ပဏီတွေကစိတ်ဝင်စားမှုနည်းသေးတဲ့အတွက်ဖွံ့ဖြိုးမှုကလည်းတိတ်ပြီးတော့မရှိသေးဘူးလို့တရုတ်ကုမ္ပဏီကဝန်ခံပါတယ်။ဒီကိုယ်ရင်းနဲ့အမျိုးသားအများစုကိုရည်ရွယ်တဲ့အတွက်ဒီအယုတ်တွေဟာအမျိုးသမီးအယုတ်တွေအများစုဖြစ်ပြီးတော့လင်းတူစိတ်ဝင်စားသူတွေအတွက်အမျိုးသားအယုတ်တွေကိုလည်းထုတ်လုပ်ပါတယ်။ data အချက်လက်သုတေသနလုပ်တဲ့အဖွဲ့တစ်ခု JD.com အဆိုအရဆိုရင်တော့2020ခုနှစ်ကြာရင်တရုတ်နိုင်ငံအတွက်အခုလိုလိမ်ပိုင်းဆိုင်ရာရောင်းကုန်ပစ္စည်းဈေးကွက်ဟာဒေါ်လာ9ဘီလီယံလောက်ထိရှိမယ်လို့ခန့်မှန်းထားပါတယ်ရှင
်။ကိုငိမ့်ငင်းနဲ့မိုက်အတန်စင်တို့တင်ဆက်ခဲ့တဲ့ကဘာတလွန်ထူးခြားဆံပြတဲ့တင်များစီစဉ်ကိုနားဆင်ကြရတာပါ VOE ကနေမနေ့ပြန်တနင်္လာမနေ့ခင်းထုတ်လွှင့်မဲ့မြမဘာသာစီစဉ်တွေကိုမြမစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်မနေ့ခင်းစီစဉ်တွေမှာတော့မြမအေးဆွေးနွေးကန်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်နဲ့မြန်မာပြည်မှပေးစာများကဏ္ဍအပြင်ကဘာတလွားထူးခြားဆံပြသတင်းများစတဲ့အစီအစဉ်တွေကိုတစ်လှည့်ပြန်လည်ထုတ်လွှင့်ပေးမှာပါရှင်။အခုတော့ကြည်နေသေးတဲ့အချိန်တွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိငီထိုက်ကပြောပြပေးပါအောင်ရှင
်။ကမ္ဘောဒီးယားနိုင်ငံမှာခမာနီအစိုးရဖြုတ်ချပြီးနောက်ပိုင်း6ချိန်မြောက်ကျင်းပတဲ့ဒီကနေ့တနင်္ဂနွေနေ့ရွေးကောက်ပွဲမှာပြည်သူတွေမဲပေးခဲ့ကြပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်တခြားလုံးမှာတော့အခွင့်အရေးမမျှတမှုတွေအကြီးအကျယ်ရှိနေပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကတခုတည်းသောအလားအလာရှိတဲ့အတိုက်အခံ CNRP ကမ္ဘောဒီးယားအမျိုးသားကက်တီယေပါတီကိုဖျက်သိမ်းလိုက်ပြီးနောက်မှာတော့လက်ရှိအာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကထောက်ခံမဲ့အပြတ်အသတ်နဲ့အနံ့ရဖို့တေချာနေပါတယ်။အင်ဒိုနီးရှားနိုင်ငံလွန်ဘော့ကျွန်းမှာပြင်းအား 6.4 မဂနီတူးရှိတဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်14ရောက်ထက်မနည်းသေဆုံးပြီး162ဦးဒဏ်ရာရပါတယ်။ငလင်ကြောင့်အင်ဂျီထောက်နဲ့ချီထိခိုက်ပျက်စီးခဲ့ပြီးအရှစ်လွန်ဘော့ခရိုင်ကတော့ငလင်တန်အပြစ်ထံဆုံးခံခဲ့ရတာဖြစ်ပါတယ်။သတင်းတစ်ခုမှာတော့အဲ့ဒီဒေသမှာအင်ဂျီ1000ကျော်ထိခိုက်သွားတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံတဝန်းရေကြီးရေလျှံမှုကြောင့်သေဆုံးသူအနည်းဆုံး5ဦးရှိပြီးတောင်းနဲ့ချီရေဘေးရှောင်နေရာကြောင့်အစိုးရတာဝန်ရှိသူတို့ကိုကိုးကားပြီး AFP သတင်းကဖော်ပြပါတယ်။နိုင်ငံတော်ကရေကြီးရေလျှံမှုတန်ခရသူပေါင်း 9,400 ကျော်ရှိတယ်လို့လူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြည်လဲနေရခြားထားရေးဝန်ကြီးဌာနတာဝန်ရှိသူကပြောဆိုရာဖြစ်ပါတယ်။သေဆုံးသူ9ဦးရှိကြောင်းအတည်ပြုထားပြီးသေဆုံးသူအရေအတွက်တိုးလာနိုင်သေးကြောင်းလည်းပြောဆိုပါတယ်ရှင်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်သိငီထိုက်ပြောပြပေးခဲ့ရပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအတန်တန်းအင်ဂျင်နီယာကတော့မီခေဒူဘင်စကီဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 51တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများပါဆင်အောင်ပါ။
This program has come to you from the Voice of America, Washington.